ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခရေးဟာဒီပြည်နယ်ရေးတသက်မဟုတ်ဘဲနဲ့ပြည်ထောင်စုရေးကိစ္စဖြစ်တာကြောင့်မလို့အစိုးရအနေနဲ့ထင်သာမြင်သာရှိရှိကန့်တွဲဆောင်ရွက်သွားဖို့ပြည်သူ့လွတ်တော်ရဲ့တရားဥပဒေစိုးမိုးရေးနဲ့ဒီငြိမ်းရေးကော်မတီကတိုက်တွန်းထားပါတယ်။လိုအပ်သလိုဒီလုံခြုံရေးအခြေအနေတွေကိုလည်းတိုးမြှင့်ဆောင်ရွက်သွားဖို့လိုမယ်လို့ဆိုထားပါတယ်။လွတ်တော်တရားဥပဒေစိုးမိုးရေးနဲ့ဒီငြိမ်းရေးကော်မတီအတွင်းရမှုဖြစ်တဲ့ပြည်သူ့လွတ်တော်ပသိမ်မဲဆန္ဒနယ်ကိုစလဲဦးဝင်းမြင့်ကိုကိုသားညွတ်ဦးကပဲဆက်သွယ်ပြီးတော့မေးမြန်းထားပါတယ်ရှင်။
ရခိုင်ကိစ္စနဲ့ပတ်သက်လို့ဒီတရားဥပဒေစိုးမိုးရေးကော်မတီကနေပြီးတော့ညင်ညာချက်တစ်ခုထုတ်တယ်ကြားလို့ခင်ဗျ။ဟိုကဘာများထူးခြားခြားရှိလဲခင်ဗျ။အ
ဓိကဘာချက်လဲဆိုတော့ဒီရခိုင်ပြည်နယ်ရေးကိစ္စကဒီရခိုင်ပြည်နယ်မှာဖြစ်တဲ့ပြည်ပကဒေသကရခိုင်ပြည်နယ်ရေးသက်မဟုတ်ဘူးဒါပြည်ထောင်စုရေးဖြစ်တယ်ဆိုတာပေါ့နော်။နောက်ကနေပြီးတော့ချိုးပန်လှူရှားနေတဲ့လူတွေကိုအားပေးနေတဲ့လူတွေတို့ရခိုင်ချမ်းဖိတ်တဲ့လူတို့ဥပဒေချိုးဖောက်သူတို့လူခွေချိုးဖောက်သူတို့လည်းတရားဥပဒေနဲ့အညီဖြစ်ရရရောမမငငနဲ့စစ်တီးပြီးတော့အရေးယူလို့ရှိရင်ဆုံးဖြတ်တာကိုတွင်းဒီပြည်သူလူထုပုံနေမိတာကအတိပေးရမယ်ပေါ့နော်။နောက်တစ်ခုက1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အချင်းရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နိုင်ငံတော်အစိုးရအတိအကျတာလဲမူဝါဒကိုထင်သာမြင်သာရှိအောင်ပြည်သူလူထုနဲ့ဆက်သွားဖို့လိုအပ်တယ်ပေါ့နော်။အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတော်အစိုးရဒီလိုမျိုးကန့်ကွက်နေရဆိုတာကိုပြည်သူလူထုလည်းဒါရှင်းလင်းအတိပေးနေတယ်ပေါ့။ဒီရခါကြတော့လူသားရဲ့ဌာနတော်သားမှုအကူအညီကိုဒီလိုအပ်သူတွေအားလုံးအတွက်နှုတ်နှစ်ဖက်လက်ခံတယ်နဲ့နေနှံ့များနဲ့အမြန်ဆုံးရအောင်စီစဉ်ပြီးဖို့ပေါ့
ဟုတ်ကဲ့
ချက်ကတော့နေတိုင်းလုံခြုံရေးနဲ့လူဝင်မှုကြီးရဲ့ဖြစ်စားတွေမှာဒါနိုင်ငံစလုံးရဲ့အစိုးရတွေမှာတာဝန်ရှိတယ်ပေါ့နော်ဒါတနိုင်ငံကြီးရဲ့ပုံမှာပဲပုံချလို့တော့မရဘူးပေါ့ဘာနိုင်ငံစလုံးကနေဆက်ဖြစ်စားနေတဲ့နိုင်ငံစလုံးကဥပဒေနဲ့အညီတာဝန်ယူမှုတာဝန်ရှိရမယ်ပေါ့ဒါပြင်နေဆက်ချက်ကြုံမှုတွေလည်းစနစ်တကျနဲ့လုံခြုံညုံရှိအောင်တစ်ဖက်စလုံးကနေပြီးတော့ကာဝယ်ဖို့အထူးလိုအပ်တယ်ပေါ့
အလင်းဒီလက်တွေ့ကြကြနဲ့အလင်းမြန်ဆောင်ရွက်ဖို့ဆိုတာကသဘောကဒီလုံခြုံရေးတိုးမြှင့်ဖို့ပေါ့အဲ့ကိစ္စတွေပါဝင်ပါသလား
လုံခြုံရေးကတော့ကျွန်တော်တို့ကဒါအစရေဟိုအရေးကြီးအဆိုပြီး26နှစ်တင်နေကွာပါလေဒါလဲဆိုတော့လုံခြုံရေးတိုးမြှင့်ဖို့ဆိုတာလူအပ်ခဲ့ရလုံခြုံရေးတပ်ဖွဲ့ဝင်အားတိုးမြှင့်တာနော်ကွာလုံလုံရေးအစီအစဉ်လေးတိုးမြင့်တာဒါပဲ
အခုလက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ကောဒီကော်မတီအနေနဲ့ဘယ်လိုများသုံးသပ်မိလဲအဓိကတော့တရားဥပဒေစိုးမိုးရေးတောင်းကနေပြီးတော့ဘယ်လိုများသုံးသပ်မိလဲ
ဒါတရားဥပဒေနဲ့အညီပေါ့နော်အခုပြောသလိုဟောလာဥပဒေကြီးတဲ့အတိုင်းဆောင်ရွက်ခဲ့မယ်ဆိုရင်ဒါဒီလောက်ထိဖြစ်မလာဘူးလीတရားဥပဒေစိုးမိုးမှုမရှိလို့ဒီလိုဖြစ်သွားတာလို့
ဟုတ်ကဲ့အဲ့ဒါကလည်းအာဏာပိုင်ပေါ်မှာပဲတာဝန်ရှိလားတခြားဘယ်သူတွေမှာတာဝန်ရှိရလို့ယူဆလဲခင်ဗျတ
ရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ကတော့ဒီအဓိကကတော့နိုင်ငံတော်ဆိုတာတောင်းယူရတာပေါ့နော်ဒါအုပ်စုရေးနိုင်ငံတော်တို့လည်းတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ရင်တော့အားလုံးမှာတောင်းရှိတာပဲတစ်ဖက်နိုင်ငံလည်းတောင်းရှိတာပဲတက်ဆိုင်ရာပုဂ္ဂိုလ်အားလုံးမှာလည်းတောင်းရှိတာပဲ
တစ်ဖက်နေကြားလုံခြုံရေးကိစ္စနဲ့ပတ်သက်လို့နှစ်ဖက်ပေါ့ဒီနိုင်ငံနှစ်ဖက်တည်းနဲ့ဆောင်ရမယ့်ကိစ္စမျိုးတွေနဲ့ပတ်သက်လို့အသေးစိတ်ဒီကော်မတီထဲမှာစကားပြောပြတာဆွေးနွေးပြတာရောရှိပါလားခင်ဗျာ
တစ်ဖက်နေဆက်လုံခြုံရေးကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကဒီကော်မတီထဲမှာတော့မဟုတ်ဘူးနော်ကော်မတီရောနောက်တစ်ခုကခုနဒီအဒီဟိုသဘောထားထုတ်ပြန်ကြမှာပါတယ်တိုင်းနာလူတော်ကိုယ်စားလှယ်လို့ဆွေးနွေးကြတာတော့ရှိပါတယ
်ကိုသားညူပြောပြသွားတော့ပါရှင်